ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Move Forward Party ကိုဖျက်သိမ်းမယ်မသိမ်းဘူးဆိုတဲ့ကိစ္စကိုမနက်ဖြန်ဗိုလ်ထုနေ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။တော်ဝင်မိသားစုဂုဏ်သိက္ခာထိခိုက်အောင်ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာကတိပြုခဲ့တယ်ဆိုပြီး Move Forward Party ကိုအရေးယူဖို့ကြားနာစစ်ဆေးနေတာပါ။ Move Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထိုင်းပြည်သူတွေရဲ့ထောက်ခံမှုအများစုရခဲ့တဲ့ပါတီဖြစ်ပါတယ်။ထိုင်းပြည်နဲ့တော်ဝင်မိသားစုကိုထိခိုက်စေတဲ့ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ဥပဒေတွေကိုပြင်ဆင်ဖို့အပြင်စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လော်ဂျီအုပ်မှုတွေကိုပြုပြင်ပြောင်းလဲမှု Move Forward Party ကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာကတိပြုခဲ့ပါတယ်။အဓိကတိုက်ခံပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲဝင်ခွင့်10နှစ်ပိတ်ပင်နိုင်တာကြောင့်ဒါဟာဒီမိုကရေစီခြေကံမှုတွေကိုတိုက်ခိုက်တဲ့လုပ်ရက်ဆိုပြီးဒေသရင်းလူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့45 Right အဖွဲ့ကြီးကကန့်ကွက်ဝေဖန်ပါတယ်ခင်ဗျာ။